1962ခုနှစ်ကစခဲ့တဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ကျောင်းသားတွေအနေနဲ့ဒီလာမဲ့ရွှေကောက်ပွဲမှာပါဝင်ရှင်ပြိုင်ကြဖို့ပြည်သူ့ပါတီကတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးနဲ့ကျွန်မအင်တနာထွန်းကဆက်သွယ်မေးမြန်းထားပါတယ်။ဇွန်လ16ရက်နေ့ကပြည်သူ့ပါတီကနေနိုင်ငံရေးမျိုးဆက်အတီးတီးတို့ပန်ကြားလွှာဆိုပြီးတော့ထုတ်ပြန်ချက်တခုထုတ်တယ်ပေါ့နော်။ဒီထုတ်ပြန်ချက်ထဲမှာ62ခုနှစ်ကနေ2008ခုနှစ်အထိကျောင်းသားလူရွယ်မျိုးဆက်တွေကိုဒီ2020ရွှေကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့တိုက်တွန်းထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရည်ရွယ်ချက်လေးပြောပြပေးပါ
။ဒီကြေညာချက်ကတော့နိုင်ငံရေးမျိုးဆက်အစည်းအဝေးကိုပန်ကြတာ။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ် 7 ဇူလိုင်62ကနေစပြီးတော့2009ရွှေဝါရောင်အစရှိတဲ့အဆက်ဆက်ကျွန်တော်တို့ရှင်လေးလုံးလုပ်ခဲ့တဲ့သူတွေတော်တော်များများကကိုကိုကိုဘာဖြစ်ချင်တယ်ဘာရာသူဘာအာနာဆိုတာမျိုးတဲ့ကိုမတရားတာကိုဆန့်ကျင်တယ်ဆိုတဲ့ပုံစံနဲ့ပဲလုပ်ခဲ့ကြတာများတယ်။အခုကတော့2008ဖွဲ့စည်းပုံကိုကျွန်တော်တို့မကြိုက်လို့ပြုပြင်ဖို့ကြိုးစားနေတာတွေရှိတယ်ဆိုပေမဲ့ဒီမှာလမ်းကြောင်းကလွတ်တော်နိုင်ငံရေးလမ်းကြောင်းဖြစ်နေတဲ့အခါကျတော့နိုင်ငံရေးပေါ်မှာနှိမ့်ညွတ်မှုယုံကြည်မှုရှိတဲ့မျိုးဆက်တွေအနေနဲ့လွတ်တော်နိုင်ငံရေးတဲ့ကိုဝင်ကြဖို့ကျွန်တော်တို့တိုက်တွန်းတာပေါ့လေ။အဲတော့ဒီလွတ်တော်နိုင်ငံရေးတဲ့ဝင်တဲ့ပုံကိုယ်တွေကိုလည်းကျွန်တော်တို့ပြည်သူ့ပါတီအနေနဲ့ကပါတီကနေဝင်တာဖြစ်စေတတိပုဂ္ဂလဝင်တာဖြစ်စေကျွန်တော်တို့တက်နိုင်တော့ကူညီပံ့ပိုးသွားမယ်ဆိုပြီးတော့ဒီလွတ်တော်နိုင်ငံရေးတဲ့ကိုဝင်ကြဖို့အတွက်တိုက်တွန်းနှိုးဆော်တဲ့ဟာပါ။
ပြည်သူ့ပါတီအနေနဲ့ဒီလာမန်2020ရွေးကောက်ပွဲမှာဘယ်နှနေရာဝင်ရောက်ရှင်ပြိုင်မှာပါလဲဘယ်နှဦးဝင်ရောက်ရှင်ပြိုင်မှာပါလဲရှင
်အခုကတော့ကျွန်တော်တို့ကိုဗစ်မတိုင်ခင်တုန်းကတော့အဲ့ဒီချိန်တုန်းကတော့ဒါရေဒီယာခံမှန်းချက်အနေနဲ့ဒေတာအတိတ်ရနေပြီးတော့ဟိုအကြောင်းကြားထားတာကကျွန်တော်တို့တရားပတ်ဝန်းကျင်လောက်အရေးအတွက်ကိုခံမှန်းထားတယ်သို့တော်လည်းပဲကိုဗစ်ကာလတော့ပြင်မှာကျွန်တော်တို့ရုံးခန်းဖွင့်လက်ကိုစိုင်းငံ့ထားရတာတို့ဟိုဆက်သွယ်ရေးအခက်အခဲရှိလာတာဒီကြောင့်မို့လို့အခုရပိုင်းမှာမှပြန်ပြီးတော့နေရီနဲ့ကိုယ်စားလှယ်ကိစ္စကိုရှင်းလင်းဆောင်ရွက်နေကြတာရှိပါတယ်။အဲတော့လောဆယ်တော့ကျွန်တော်တို့မြို့နယ်ပြင်မှာရေကောက်ပွဲပြင်ဆင်ရေးကော်မတီတွေဖွဲ့စည်းထားပြီးတော့ကိုယ်စားလှယ်လောင်းအမည်စီရင်နေသူတို့ရဲ့သဘောထားမှတ်ချက်တွေနဲ့တကွာအကူရေးကြပြီးညီချက်တတ်မှုအတွေ့အကြုံတမိုင်းကြောင်းအဲ့ဒါတွေကိုကျွန်တော်တို့ဗဟုကိုပို့ပေးဖို့အတွက်ကိုဒါကျွန်တော်တို့ညွှန်ကြားချက်ထုတ်ထားပါမယ်။အဲတော့ဒီခုချင်းစီကိုလည်းကျွန်တော်တို့ဒါဖြေစစ်နေကြတယ်ရှိပါသေးတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပတ်သက်ပြီးတော့ဘယ်လိုမူဝါဒတွေနဲ့ရှင်ပြိုင်မလဲထိတ်တိတ်တွေ့မလားဒါမှမဟုတ်ရှောင်ပြီးတော့ရှင်ပြိုင်မှာလားရှင
်ဟိုကျွန်တော်တို့ကတကယ်တကယ်ကျွန်တော်တို့ယုံကြည်ချက်ဥတည်ချက်တူတဲ့သူတွေနဲ့ညှိနှိုင်းဆောင်ရွက်ခြင်းနဲ့ဆန္ဒကတော့ကျွန်တော်တို့ကရှိပါတယ်အဲတော့တို့တော့ဟိုမဟာမိတ်ဆောင်ရွက်မှုပူးပေါင်းဆောင်ရွက်မှုဆိုတာကနှစ်ဖက်စလုံးမှာအဲ့ဒီစိတ်ဆန္ဒရှိပြီးတော့ပူးပေါင်းဆောင်ရွက်မှလုပ်လို့ရတာဖြစ်ပါတယ်အဲတော့ကျွန်တော်တို့ကတော့အခုလောလောဆယ်မှာတော့တိုင်းရင်းသားနိုင်ငံရေးပါတီများနဲ့တိုင်းရင်းသားဒေသတွေမှာဒီရေကောက်ပွဲနဲ့ပတ်သက်လို့ကျွန်းကျင်းနေမှုတွေကိုတော့ကိုဗစ်ကာလမတိုင်ခင်ကတည်းကပုဂ္ဂိုလ်ရေးတိတိမှုရောပါတီချင်းဆက်ဆံမှုတွေရောကျွန်တော်တို့ရှိထားတာတွေကိုအခုပြန်ပြီးတော့ဒါတွေကိုထိဆက်ဆောင်ရွက်နေပါတယ
်။ဟုတ်ကဲ့88မျိုးဆက်ကျောင်းသားတွေအပါအဝင်ကျောင်းသားမျိုးဆက်တွေအားလုံးကိုရွေးကောက်ပွဲဝင်ပြိုင်ဖို့တိုက်တွန်းထားတယ်ပေါ့နော်။အဲ့တော့တစ်ဖက်မှာလည်းကြံ့ခိုင်ရင်းနဲ့ပြန်ရမယ့်နေရာတွေရှိတယ်ဆိုတော့ NLD နဲ့ထိတ်တိတ်တွေ့ရင်မဲကွဲသွားမှာကိုမစိုးရိမ်ဘူးလားရှင
်။ဟိုကျွန်တော်တို့ကမဲမကွဲစေချင်ဘူး။ဒါကြောင့်မို့လို့လဲကိုပြောကြဆိုရင်ဒါ32နှစ်ကာလတစ်လျှောက်လုံးမှာကျွန်တော်တို့88ကျောင်းသားကောင်းဆောင်တော်တော်များများဟာဟိုကျောင်းသားတမကပုံစံအရက်ဖက်အခွဲကြီးပုံစံတွေနဲ့ပဲနေကြတာများတယ်။အဲတော့တကယ်တကယ်ကမဲမကွဲအောင်ကခုဒီမိုကရေစီအင်အားစုအချင်းချင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တာပေါ့။ဆိုတော့အဲ့လိုမဟုတ်ဘဲနဲ့မဲကွဲမှာဆိုလို့မဲမကွဲအောင်ကျန်တဲ့လူတွေကပါတီမထောင်နဲ့ကျန်တဲ့လူတွေကရွေးကောက်ပွဲမဝင်နဲ့ကျန်တဲ့ပါတီတွေကိုမဲမထင်နဲ့ဆိုတာမျိုးကမဲမကွဲအောင်လုပ်တဲ့ဟိုတရားမျှတတဲ့နီလန်လို့တော့ကျွန်တော်မယူဆဘူးတကယ်ကမဲမကွဲအောင်ကပါတင်ပါတိုက်တဲ့လူတွေပဲပါတီမှာပဲရောက်နေနေအဲ့တော့ဒီလူတွေအလုံးတကယ်ကိုစုစုစည်းစည်းနဲ့လွတ်တော်တဲ့ရောက်လာဖို့အတွက်ကိုညှိနှိုင်းဆောင်ရွက်တာမျိုးလုပ်တင်တယ်အထူးသဖြင့်တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အခမ်းအနားကိုကျွန်တော်တို့အလေးနဲ့ထားဖို့တံပိုးထားဖို့လိုတယ်လို့ခင်လို့မြင်ပါတယ်အဲ့ဒါဆိုရင်ကျွန်တော်မဲမကွဲအောင်ဆောင်ရွက်နိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်